ရခိုင်ပြည်နယ်ကအခြေအနေမှန်တွေသိနိုင်အောင်နိုင်ငံတကာအဖွဲ့တွေကိုဝင်ရောက်ခွင့်ပြုဖို့နဲ့တမတမတ်ကြတဲ့စုံစမ်းစစ်ဆေးမှုတွေပြုလုပ်ဖို့မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူ့ခွင့်ရေးအထူးကိုယ်စားလှယ်တောင်းဆိုထားတဲ့အတိုင်းဆောင်ရွက်နေတဲ့အကြောင်းနိုင်ငံတော်သမ္မတယုံပြောခွင့်ရသူကပြောပါတယ်။လုံခြုံရေးအတွက်ဆောင်ရွက်မှုတွေမှာလည်းဥပဒေနဲ့ညီဖြစ်အောင်ဆောင်ရွက်နေတယ်လို့လည်းသူကပြောပါတယ်။ဒီသတင်းကိုတော့ VOA မြန်မာပိုင်းသတင်းတောက်ကိုမိုးစောကတင်ပြထားပါတယ်ရှင
်။ဟုတ်ကဲ့ရခိုင်ပြည်နယ်အတွင်းအော်တိုဘားလ9ရက်နေ့ကဖြစ်ပွားတဲ့အကြမ်းဖက်တိုက်ခိုက်မှုနဲ့ပတ်သက်ပြီးတမ်ရွန်နဲ့ရဲတပ်ဖွဲ့ကနေပြည်တော်ရှင်းလင်းရမှာလူခွေရေးချိုးဖောက်မှုတွေရှိနေတယ်ဆိုတဲ့သတင်းတွေထွက်ပေါ်လာတဲ့အပေါ်မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူခွေရေးအထူးကိုယ်စားလှယ်မစ္စယန်ဟီလီကတောင်းဆိုခဲ့တာဖြစ်ပါတယ်။ဒီတောင်းဆိုချက်နဲ့ပတ်သက်ပြီးနိုင်ငံတော်သမ္မတယုံပြောရေးဆိုခွင့်ရှိသူဦးစော်ထေကအခုလိုပြောဆိုပါတယ်
။ဟုတ်ကဲ့နိုင်ငံရေးဝန်ကြီးဌာနလုံးနေတယ်။ဒါပေမဲ့ကျွန်တော်တို့ဒီတစ်လောက်ကတော့ဒေတာကိုနိုင်ငံတကာအဖွဲ့အစည်းတွေဖောက်ရောက်ပြန်လို့ရတယ်။ဒီမှာရှိနေတဲ့တန်ရုံးတွေရှိတယ်နိုင်ငံတကာအဖွဲ့အစည်းရဲ့ဌာနကိုဆိုတဲ့ရှိတယ်။ဒါတွေပေါ်မှာကျွန်တော်တို့ဟိုစဉ်းစားနေတယ်ပေါ့နော်စဉ်းစားနေတယ်။နောက်ဟိုလိုမျိုးနိုင်ငံတကာအဖွဲ့အစည်းတွေစီမံကြိုးစား asset ဆိုတာ WFP လို့ပါလို့ဆိုကျွန်တော်တို့သွားဝင်ပေးထားပြီးသားအော်ဆိုပိုင်းရဒေတာအချိန်ကြီးထိမ့်သိမ့်နေတဲ့အချိန်ပေါ့မတည်ငြိမ်သေးတဲ့အချိန်မှာတော့ခဏကန့်သတ်ထားတယ်အဲဒါပေမဲ့ပြီးခဲ့တဲ့နေ့အတွင်းကစပြီးအဲ့လို WFP လိုမျိုးတကယ် Human Jurian သွားတဲ့အဖွဲ့အစည်းတွေကျွန်တော်တို့ဘောက်ဝင်ပေးထားပြီးသားပါ
မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူ့ခွင့်ရေးအထူးကိုယ်စားလှယ်ကအမေရိကန်နိုင်ငံနယူးယောက်မြို့မှာကျင်းပတဲ့ကုလသမဂ္ဂအထွေထွေညီလာခံမှာမြန်မာနိုင်ငံအတွင်းလက်နက်ကင်ပြည်ပခဖြစ်ပွားရာဒေတာတွေမှာလူ့ခွင့်ရေးချိုးဖောက်တာတွေဆက်လက်ဖြစ်ပေါ်နေကြောင်းအစီရင်ခံတင်ပြခဲ့တယ်လို့တည်င်းစာရှင်းလင်းပွဲမှာလဲရခိုင်ပြည်နယ်ဘူးတိကောင်မောင်းတော်ဒေတာဘက်မှာမွတ်စလင်အရသားတွေအပေါ်ဥပရိမက်တက်ဖြတ်တာအမျိုးသမီးတွေအပေါ်အာဓမပြုကျင့်တာနဲ့ဖန်စီဓာရီကြားနေရကြောင်းပြောဆိုထားပါတယ်။တစ်ချိန်တည်းမှာပဲဒီရက်ပိုင်းတွေအတွင်းမှာပြည်တွင်းပြည်ပမီဒီယာတချို့မှာမောင်းတော်ဒေတာအတွင်းလုံခြုံရေးတပ်ဖွဲ့တွေကနေပြည်တော်ရှင်းလင်းစဉ်မွတ်စလင်အမျိုးသမီးတွေကိုအာဓမပြုကျင့်ကြောင်းတည်င်းတွေဖော်ပြခဲ့ပါတယ်။သမ္မတယုံပြောခွင့်ရသူဦးစော်ထေကတော့လုံခြုံရေးအာဏာပိုင်တွေအနေနဲ့လူခွင့်ရေးချိုးဖောက်တဲ့လုပ်ရက်မျိုးတွေမဖြစ်စေဖို့ညွှန်ကြားထားပြီးဖြစ်တယ်လို့ပြောပါတယ်
။အဲ့ပုံမှာဒီကိစ္စကိုကိုင်ကယ်ရတဲ့ခုနပြောတဲ့လူခွင့်ရေးဆိုင်ကိစ္စတွေနဲ့ပတ်သက်ပြီးဖိအားပေးမှုတွေဆွဆွဲဝန်ခံမှုတွေလောက်လာမယ်ဆိုဒီအစိုးရကြိုးသိတယ်။ကြိုသိတော့လည်းတတိကြီးကြီးထားပြီးလို့ဥပဒေနဲ့ညီလို့နောက်ပြီးတော့လူခွင့်ရေးချိုးဖောက်မှုတွေမလုပ်ဖို့တတိထားဖို့ဒါမျိုးတွေအပေါ်မှာညွှန်ကြားထားပြီးသားဖြစ်တယ်။သမ္မတနဲ့ရဲတပ်ဖွဲ့ရတဲ့လူခွင့်ချိုးဖောက်မှုတွေမဖြစ်ရအောင်ထိနေနေနေဆောင်ရွက်နေတာဖြစ်တယ
်။လောလောဆယ်မှာရခိုင်ပြည်နယ်ဝန်ကြီးချုပ်နဲ့ပြည်နယ်အစိုးရအဖွဲ့ဟာပြည်ပကဖြစ်ပွားရာဘူတိတော်မောင်းတော်ဒေတာဘက်ကိုရောက်ရှိနေပြီးလူခွင့်ချိုးဖောက်မှုနဲ့ပတ်သက်လို့မွတ်စလင်ကျေးရွာတွေကတိုင်ကြားတာမရှိကြောင်းရခိုင်ပြည်နယ်အစိုးရရဲ့ပြောရေးဆိုခွင့်ရှိသူစီပင်တရားရေးဝန်ကြီးဦးမင်းအောင်ကပြောပါတယ်
။မင်းရတို့နေဆက်ပေါ့နော်နေဆက်မျိုးဖြစ်တဲ့တောင်ပြိုလက်ဝဲရောက်တယ်ဒီနေ့ကြတော့ကျွန်တော်တို့မခူရအဲ့ဒါလေးနေသားမျိုးပဲကြီးကန်းမြင်ရောက်တယ်အဲ့ဒါနေသားမျိုးမျိုးရွာတွေမျိုးတွေပေါ်တော့ဘလို့ခွင့်ချိုးပေါက်ခါရတယ်ဆိုရင်သူတို့အထောက်အထားနဲ့အပြည့်အစုံနဲ့သင်ကြမှာပေါ့လူတိုင်းမှာဒီဓာတ်ပုံရိုက်နိုင်တဲ့ဖုန်းလေအကုန်လုံးရှိနေတာပဲကြာတကယ်ရှိခဲ့တယ်ဆိုရင်တော့အများကြီးတိုင်ကြမှာပေါ့ကြာတော့ကျွန်တော်တို့အဲ့ဒီအထောက်အထားနဲ့ကျွန်တော်တို့ကဟုတ်မဟုတ်ကျွန်တော်ဖြည့်ချင်းပေးုံမရှိမှာပေါ့သူတို့ပြောတဲ့မထောက်ထားတယ်မသိပဲနဲ့ကျွန်တော်တို့ကဘယ်လိုမှအဆုံးပြပြီးပြောလို့မရဘူးလေ
ပြည်နယ်အစိုးရအဖွဲ့ကတော့အကြမ်းဖက်သမားတွေကိုဖော်ထုတ်ရမှာပူးပေါင်းဆောင်ရွက်ဖို့အတွက်ဆွေးနွေးဓာရီရှိကြောင်းပြောဆိုပါတယ်ဒီလအတွင်းဖြစ်ပွားတဲ့ရခိုင်ပြည်နယ်အတွင်းပြည်ပခါကြောင့်ရဲတပ်ဖွဲ့ဝင်9ဦးတပ်မတော်သား5ဦးကြာဆုံးခဲ့တယ်လို့အကြမ်းဖက်အဖွဲ့ဘက်ကလူ28ယောက်သေဆုံးပြီး29ဦးဖမ်းဆီးထားပါတယ်ဖန်စီထားသူတွေကို ICRC ခေါ်အပြည်ပြည်ဆိုင်ရာကြက်ချီနီအဖွဲ့အပါအဝင်နိုင်ငံတကာအဖွဲ့အစည်းတွေအနေနဲ့အချိန်မရွေးဝင်ရောက်စစ်ဆေးနိုင်ကြောင်းလဲပြည်ထောင်စုဝန်ကြီးဌာနကသတင်းထုတ်ပြန်ထားပါတယ်